တွဲကိနေငယ်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတန်ကယူကောက်ပွဲမှာတမရီဂျက်တီယပ်အတူဝန်ရဲ့ EKP ပါတီကတည်တကရှုံးနေသွားပါတယ်။မြို့တော်အန်ကာရအပါဝင်နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးနေကြတာပါ။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဟန်းတို့ပြည်အောင်လို့အပိစက်မကျင်ညာသေးပေမဲ့တည်ဝင်ထုတ်ပြန်ပြီးတော့အကျင့်နဲ့ဖြစ်နေပြီးတော့နှစ်ဖက်ဆုံးကအနိုင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်။မဲလိမ့်နိုင်မှုအတွက်ရလဒ်အပြည့်မကျင်ညာသေးတာမို့လို့အတိုက်ခံဘက်ကနေပြီးဆွဆွဲနေပါတယ်။တမရအတူဝန်ကတော့အခုတစ်ခါရွေးကောက်ပွဲတွေမှာသူ့ရဲ့ EKP ပါတီအထင်အားရတဲ့ဆိုတာကိုအသိမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကနေရလာတာကိုသင်္ကန်းလာယူမယ်ဆိုပြီးတော့အစ္စတန်ဘူမြို့မှာပြောသွားပါတယ်။နိုင်ငံရေးစီးပွားရေးတူတက်အောင်လုပ်ဖို့ကိုလည်းသူကသတိပေးပါတယ်။အန်ကာရာမြို့တော်မြို့တော်ဝင်ယာယီအတွက်မဲအများစုရည်တက်ပြီးတဲ့အချိန်မှာအတိုက်ခံ CHP ပါတီရဲ့ကုဇယ်လောင်းက58ရာခိုင်နှုန်း EKP ပါတီရဲ့ကုဇယ်က48ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကနေပြီးတော့အသာရနေတာဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavuz ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်ဆိုပြီးတော့ထောက်ခံသူတွေကိုမိကုံပြောခဲ့ပါတယ်။အစ္စတန်ဘူမြို့တော်မှာမဲစုစုပေါင်းရလိုက်ရဲ့ 98.5 ရာခိုင်နှုန်းကိုပဲရည်တွက်ထားပြီးတော့လောလောဆယ်အထိတော့နောက်ထပ်ရလိုက်တယ်မထွက်သေးပါဘူး။မဲရေဘူကြံနေတဲ့နေရာတွေကတိုက်ခန့် CHP ပါတီကိုအမကန်ထောက်ခံတဲ့နေရာတွေဖြစ်ပါတယ်။တနင်္ဂနွေတိုက်တာရစီပင်ရွေးကောက်ပွဲတွေမှာတော့သမရအာဒူဝန်ရဲ့ EKP ညီမအဖွဲ့က58ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်ခင်ဗျ။